ံရမြစ်ပေါ်မှာရေအားစရစစ်စက်ရုံကြီးတွေတိဆောက်ပြီးတရုတ်နဲ့ထိုင်းကိုဓာတ်အားရောင်းဖို့ရွယ်တဲ့စီမံကိန်းကိုရပ်ဆိုင်ပြီးအသေးချာဆန်းစစ်ဖို့တရုတ်နဲ့မြန်မာအစိုးရကိုမြမမြစ်ချောင်းကွန်ရက်အဖွဲ့ကဇန်နဝါရီလ19ရက်နေ့ကပန်ချထားပါတယ်။ပန်ချွာလာကိုဒေသခံပြည်သူ6000ကျော်နဲ့အရတားအဖွဲ့အစည်း130ကျော်ကလက်မှတ်ထိုးပါတယ်။ရှမ်းပြည်နယ်မှာရေအားစရစစ်5ခု၊ကရင်ပြည်မှာတစ်ခုကရင်ပြည်နယ်မှာတစ်ခုတည်ဆောက်မဲ့စီမံကိန်းဖြစ်ပါတယ်။ဒါရင်မကသေးပါဘူး။မြစ်စုံစဲစီမံကိန်းကိုရပ်ဆိုင်ထားပြီးမှချီဝေဝူဆော့ဖီဇော်ခေါင်းလန်ဖူးနဲ့ရင်းနံမှာရေအားစရစစ်ထုတ်ယူဖို့တရုတ်စွမ်းအားကုမ္ပဏီနဲ့ဘိမ်းပရင်လော်စင်ဟာတည်ထောင်တဲ့ Asia World Company ကိုလုတ်ခွင်ပေးထားပါတယ်။ရွှေလီမြစ်ကနောင်ဖနဲ့ကရင်ပြည်နယ်ဟာကြီးဆယ်ကိုတော့တရုတ်နဲ့ထိုင်းကတည်ဆောက်ဖို့ရည်ရွယ်ပါတယ်။ရွာသိမ်းနဲ့တာပိန်နှင့်အပါဝင်ရေအားစရစ်စက်ရုံ30ကျော်တည်ဆောက်မဲ့စီမံကိန်းကြီးဖြစ်ပါတယ်
။တန်လင်းမြစ်အထက်ပိုင်းကွန်းလုံမှာရေအားစရစ်တည်ဆောက်ဖို့ဟန်နာဂျီတရုတ်ကုမ္ပဏီနဲ့ဥလော်စစ်ဟန်ရဲ့ Asia World ကုမ္ပဏီကိုလွန်ခဲ့တဲ့မေလကလုတ်ခွင့်ပေးပါတယ်။မဂါဝတ်1400ရှိတဲ့ရေအားစရစ်စက်ရုံတည်ဆောက်ပြီးအနှစ်40သုံးပြီးမှဗမာစိုးရလက်ကိုလွှဲပြောင်းမဲ့စီမံကိန်းဖြစ်ပါတယ်။ကွန်းလုံကထုတ်တဲ့လျှက်စစ်တပ်အား10ရာခိုင်နှုန်းကိုဗမာစိုးရအလကားရပြီး90ရာခိုင်နှုန်းကိုဟန်နာဂျီနဲ့ Asia World ကုမ္ပဏီတွေကရမှာဖြစ်ပါတယ်။100ရာခိုင်နှုန်းထက်ပိုပြီးလို့ကျင်ကုမ္ပဏီတွေစီကဝယ်ယူရပါလိမ့်မယ်။ Asia World နဲ့တရုတ်ကုမ္ပဏီတွေဖက်ဆက်လုခွင့်ရတဲ့ရေအားလျှက်စစ်စီမံကိန်းပေါင်း9ခုလောက်ရှိပါတယ်။ Asia World ပိုင်နဲ့တောက်ရခတ်နှစ်ကလျှက်စစ်တပ်အားကိုအစိုးရကပြန်ဝယ်နေရပါတယ်။ငွေမဲခွာချရာမှာထင်ရှားတဲ့ဥအိုက်ထွန်းရဲ့ရွှေတောင်ကုမ္ပဏီကိုလည်းရေအားလျှက်စစ်ထုတ်လုခွင့်ပေးထားပါတယ
်။ဥအောက်တောင်ရဲ့သားတွေပိုင်နဲ့IGE ကုမ္ပဏီကလည်းတရုတ်ကုမ္ပဏီနဲ့တွဲပြီးရေအားလျှက်စစ်တိစောက်ခွင့်ရထားပါတယ်။ငွေရင်းတောင်တင်းမှသာရေအားလျှက်စစ်မှာပါဝင်နိုင်တယ်မို့မြန်မာဘက်ကကုမ္ပဏီတွေရဲ့ချမ်းသာကြွယ်ဝမှုကိုကမ္မနိုင်ပါတယ်။ဗိုလ်ချုပ်မှုကြီးတွေရဲ့ကောက်မှုကြောင့်ဘိမ်းမောင်ကိုတဖြစ်လဲကိုကန်တရုတ်ဦးလော်စေဟန်နဲ့ဦးအောင်ထွန်းဟာအချမ်းသာဆုံးပုဂ္ဂိုလ်တွေဖြစ်လာပါတယ်။အခုတော့ Asia World ကုမ္ပဏီကိုဦးလော်စေဟန်ရဲ့သားစတီဖန်လော့ကောဦးထွန်းမြင့်နိုင်ကဦးဆောင်နေပါတယ်။သမရဦးသိန်းစိန်ရဲ့တရုတ်ပြည်ခရီးမြန်စကမြန်လုပ်ပြရတဲ့အသည့်ဦးထွန်းမြင့်နိုင်ဟာအစိုးရယုံကြည်မှုကိုရထားသူဖြစ်ပါတယ်။ဝင်းငွေကွန်ဒုတိယအများဆုံးပေးဆောင်သူဟာ Asia World ဖြစ်ပြီးဦးအိုက်ထွန်းရဲ့ရွှေတောင်ကုမ္ပဏီကတတိယအများဆုံးပေးဆောင်သူဖြစ်ပါတယ်
။ရစစ်စွမ်းအားဝန်ကြီးဌာနက2013ဇူလိုင်မှာထုတ်ဝေတဲ့စာတမ်းအရမြန်မာပြည်မှာရေအားလျှက်စစ်စက်ရုံ20၊ဓာတ်ငွေ3စက်ရုံ10ခုနဲ့ကြောင်မီးသွေး3ဓာတ်အားစက်ရုံတစ်ခုစုစုပေါင်း30တခုရှိပါတယ်။ဒီဓာတ်အားစက်ရုံ30တခုဟာမီဂါဝတ်3900ပဲထုတ်နိုင်ပါတယ်။မိသားစု2တန်းကျော်သို့မဟုတ်လူဦးရေရဲ့30ရာခိုင်နှုန်းသာလျှက်စစ်ဓာတ်အားသုံးနိုင်တဲ့သဘောဖြစ်ပါတယ်။မြန်မာလျှက်စစ်စွမ်းအားသုံးစွက်မှုနှုန်းဟာအာဆီယံနိုင်ငံထဲမှာအနည်းဆုံးဖြစ်ပါတယ်။လျှက်စစ်စွမ်းအားမီဂါဝတ်တိုးမြင့်တဲ့စီမံကိန်းကိုပုဂ္ဂလိကကုမ္ပဏီတွေကအကောင့်ထဲပုံမှာဖြစ်ပါတယ်။ဒါပေမဲ့တရုတ်သို့မဟုတ်ထိုင်းနဲ့ဖက်ဆက်လုပ်တဲ့ကုမ္ပဏီတွေဟာသူတို့ထုတ်လုပ်တဲ့လျှက်စစ်ဓာတ်အားကိုတရုတ်နဲ့ထိုင်းနိုင်ငံကိုရောင်းစားဖို့အရွေကြပါတယ်။ဒါကြောင့်အကြီးစားရေအားလျှက်စစ်စက်ရုံတွေတည်ဆောက်တဲ့စီမံကိန်းဟာပြည်တွင်းစွမ်းအင်ဖူလုံရေးနဲ့စန့်ကျင်ဘက်ဖြစ်နေပါတယ်
။အကြီးစားရေအားလျှက်စစ်စီမံကိန်းဟာသဘာဝပတ်ဝန်းကျင်နဲ့ဒေသခံတွေကိုအမင်းနဲ့အများထိခိုက်စေပါတယ်။သဘာဝဓာတ်ငွေကိုလည်းထိုင်းနဲ့တရုတ်ကိုရောင်းစားနေတဲ့အတွက်ပြည်တွင်းမှာမလောက်မငှဖြစ်နေပါတယ်။ထုတ်တဲ့ဓာတ်ငွေ14ရာခိုင်နှုန်းသာပြည်တွင်းမှာသုံးနိုင်ပါတယ်။တကယ်လိုအပ်တာက30ရာခိုင်နှုန်းပါ။ဒံငွေကိုနိုင်ငံခြားပို့ပြီးရာဇစ်ကိုလည်းနိုင်ငံခြားကိုရောင်းစားမဲ့သဘောဖြစ်ပါတယ်။ပြည်တွင်းဖူလုံရေးကိုရွေရဲဆိုရင်အသေးစားရာဇစ်တိဆောက်တာကအကျိုးရှိကြောင်းကုလသမဂ္ဂစက်မှုတိုးတက်ရေးအဖွဲ့နဲ့အပြည်ပြည်ဆိုင်ရာအသေးစားရာဇစ်အဖွဲ့တို့ပူးတွဲထုတ်ပြန်တဲ့အစီရင်ခံစာမှာပေါ်ပြထားပါတယ်။ရာဇစ်တအားမရသေးတဲ့နေရာတွေဟာမဟာဒလိုင်းစနစ်မှာမပါသေးတဲ့ဒေသတွေဖြစ်လို့ပြည်တွင်းစားသုံးလူတွေကိုမိပေးခြင်းနဲ့ဆိုရင်ရေအားစရစ်အသေးစားတိဆောက်သင့်တယ်လို့အရက်ဖက်အဖွဲ့အစည်းတွေကမြင်ကြပါနဲ့။တန်းပြည်မှာလျှက်စစ်တအားချိုးတဲ့နေတုန်းအကြီးစားရေအားစရစ်စက်ရုံတွေတိဆောက်ပြီးထွက်လာတဲ့လျှက်စစ်တအားကိုနိုင်ငံခြားရောင်းစားဖို့ရွေးတာတန်းပြည်ရဲ့အကျိုးစီးပွားကိုလစ်လျူရှေ့ရောက်ပါတယ်ခင်ဗျာ။